မြန်မာနိုင်ငံမှာဆင်အနာတိမ်ပြီးတဲ့နောက်ပိုင်းမှာကယားပြည်နယ်ဒေသအခေါ်ကရင်နီနယ်မှာတော့မြေမြုံမိုင်းအန္တရာယ်ကအကြီးမားဆုံးစိန်ခေါ်မှုတစ်ရက်ဖြစ်လာပါတယ်။စစ်ရေးပဋိပက္ခဖြစ်နေတဲ့စစ်ကောင်စီဘက်ကရောဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကပါနှစ်ဖက်စလုံးမြေမြုံမိုင်းတွေအသုံးပြုနေတာဖြစ်ပေမဲ့စစ်ကောင်စီတပ်ကတော့ပို့ပြီးတော့မှအသုံးများပါတယ်လို့မိုင်းရှာဖွေရှင်းလင်းရေးအဖွဲ့တွေကပြောပါတယ်။ဆင်အနာတိမ်ပြီးတော့နှစ်နှစ်အကြာကရင်နီနယ်မှာရင်ဆိုင်နေရတဲ့မြေမြုံမိုင်းအန္တရာယ်အခြေအနေအထူးသတင်းပေးဖို့ချက်ကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံတော်ဝန်ဆန္ဒပြလူငယ်တွေဟာပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီကိုလက်နက်ကင်လန်းစင်နဲ့ပြန်လည်ခုခံတိုက်ခိုက်ခဲ့ကြတာပါ။အဲ့ဒီကတည်းကကြားပြည်နယ်ဒေသခေါ်ကရင်နီနယ်ကနေရာအတော်များများမှာတိုက်ပွဲတွေစတင်ဖြစ်ပွားလာတာအခုဆိုနှစ်နှစ်နီးပါးရှိလာပါပြီ။ကြားနယ်တခွင်မှာစစ်ကောင်စီရဲ့လေရင်ဘုံကျွဲမှုလက်နက်ကြီးပစ်ခတ်မှုတွေပြင်းပြင်းထန်ထန်နဲ့ကုတ်ခံခဲ့ရတဲ့အပြင်မြေမြုံမိုင်းအန္တရာယ်တွေလည်းအကြီးမားဆုံးဆင်ခေါ်မှုတစ်ခုဖြစ်လာတယ်လို့ဒေသခံနဲ့ကင်းနီအဖွဲ့အစည်းတွေကပြောဆိုကြပါတယ်။တိုက်ပွဲကြောင့်စစ်ပြေးရှောင်နေတဲ့ပြည်သူတွေဟာတိုက်ပွဲတည်ငြိမ်တဲ့အချိန်မှာသူတို့နေရာပြန်ပြီးလိုအပ်တဲ့ပစ္စည်းတွေပြန်လာယူရင်းနဲ့မြေမြုံမိုင်းနေမိတဲ့ဖြစ်စဉ်တွေမကြာခဏဖြစ်ပွားနေပါတယ်။ဒီမော့ဆိုမြို့နယ်ကုန်းတာကျေးရွာကအသက်50နှစ်အရွယ်ဒေါ်ထေထေဝင်းဟာပြီးခဲ့တဲ့2021ခုနှစ်အောက်တိုဘာလတည်းကကျေးရွာကိုပြန်လာချင်းသူ့ရဲ့ဦးလေးချံဝင်းအိမ်ရှိမှာမိုင်းနှိမ့်ပြီးညာဘက်ခြေထောက်ပြတ်ရှကျန်တစ်ဖက်ကလည်းပြင်းထန်တဲ့မိုင်းစားထိမှန်ဒဏ်ရာရရှိခဲ့ပါတယ်။မိုင်းနှိမ့်ဒဏ်ရာနဲ့ဆေးကုသရင်းပဲအသက်ဆုံးရှုံးခဲ့ရတယ်လို့တငယ်ချင်းဖြစ်သူဒေါ်ကွယ်မြာက VOA ကိုပြောပြပါတယ်။အဲ့တငယ်
ချင်းတယောက်ကအိမ်လောက်ပြီးတော့မှသက်သာကအင်တိုင်းထောက်ပတ်ပေးတယ်လေအဲ့ဒါပြန်ယူရင်းနဲ့ပေါ့နော်သူအတော်အေးရှေ့မှာကိုနေမိသွားပါအဲ့ဒီမိုင်းကိုနေမိသွားပြီးတော့မှသူကခြေတော်တစ်ခါတစ်ခါလည်းပြက်သွားတာပြက်သွားရင်မှသူဆေးရုပ်ခေါ်သွားလိုက်လေဆေးရုပ်ခေါ်သွားတော့ဆေးရုပ်မှလည်းတပတ်ချင်ရဲ့လောက်ပဲပေါ့နေရပြီးမှအသက်ကပါပါသွားတော့
အလားတူပဲ2022ခုနှစ်နှစ်ကုန်ပိုင်းလောက်ကဒေါ်ခွေမြာရဲ့ဆွေမျိုးတော်သူကကားနဲ့နေအိမ်ပြန်ပြီးလိုအပ်တဲ့ပစ္စည်းတွေယူချေသူ့နေအိမ်ရှိမှာမိုင်းပေါက်ကွဲလို့ကားပျက်စီးသွားတယ်လို့ပြောပါတယ်။ဒါကြောင့်တိုက်ပွဲတည်ငြိမ်ရင်တောင်မြေမြုံမိုင်းအန္တရာယ်ကြောင့်နေရပြန်နေဖို့မတေချာတော့ဘူးလို့ပြောပါတယ်
။အေးကတော့ဟိုအမျိုးသမီးတရားပေါ့နော်။အဲ့ဒါသူပြန်ပြီးမပစ္စည်းနဲ့ပြက်တဲ့မယ်သူကကားနဲ့ထပ်နေမိသေးတယ်လေရောက်ဖြစ်မှာလေ။သူကတော့မချိဘူးပေါ့နော်။ကားပဲထိသွားကားပဲပျက်စီးသွားတာပေါ့။ကိုကတော့ပြက်ဖို့ကတော့မလွယ်တော့ပါဘူး။ဆမရင်မြေမြုံမိုင်းတွေကလည်းအမများနေခကြတော့လေပြန်ဖို့တော့မှလောဘဝမစင်မပြေနိုင်တော့
မြေမြုံပိုင်းပောက်ကွဲခဲ့တဲ့နေရာတွေဟာစစ်ကောင်စီတပ်တွေစစ်ကြောင်းစင်တပ်ဆွဲနေထိုင်ခဲ့တဲ့နေရာတွေဖြစ်ပြီးစစ်ကောင်စီတပ်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ရွာကန်တွေကပြောဆိုကြပါတယ်ကင်းဒီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကတော့စစ်ရေးရတင်းမာမှုမရှိတဲ့ကျေးရွာတရွာမှာမြေမြုံပိုင်းအလုံး30ထဲမှာရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်ဒါကြောင့်စစ်မြေပြင်ဖြစ်တဲ့ဧရိယာတွေမှာဒီတက်မကမြေမြုံမိုင်းတွေအစာပေါင်းများစွာရှိနိုင်ပြီးစိုးရင်စရာကောင်းတဲ့အခြေအနေဖြစ်နေတယ်လို့ကိုပညာကပြောပါတယ
်အခြေအနေအဖြစ်တော့ပြောမယ်ဆိုရင်တော့ဒီစစ်ကောင်စီဘက်ကတော့ဟိုအများဆုံးပေါ့နော်သူဖြစ်အခုသူတို့တပ်ဆွဲနေတဲ့နေရာဧရိယာတော်မင်းများမှာအာကျွန်တော်တို့ပြပွင့်လင်းပြောရင်တော့ကျွန်တော်တို့အော်နထတုံထပေါ့နော်ဟိုအဲ့လိုမျိုးမိုင်းတွေခင်းတာရှိတယ်နောက်ပြီးတော့မှရွာတွေထဲမှာအော်ပေါ့နော်ဟိုမိုင်းတွေအများကြီးဟိုမြုပ်ထားတာရှိပေါ့နော်ဥမာပြအရင်တလောမြလဲဖက်မှာကျွန်တော်တို့ဒီဖက်ခင်ဒီ app နေတချို့တွားပြီးတော့မှမိုင်းတွက်ရှင်းတဲ့ချိန်မှာရွာတရွာထဲမှာတော့မှအရှင်းတော့မပြီးချိန်မှာကျွန်တော်တို့ကလုံးအလုံးရင်ပေါ့ပေါ့နော်ဟို20 30အထိဟိုဖော်လို့ရတာရှိတယ်ပေါ့
ဒေသခံကာကွယ်ရေးတပ်တွေကတော့နေမြေရှင်းလင်းရေးလုပ်ရင်းဒီပြိုင်ထဲမှာပဲမိုင်းရှင်းလင်းရေးလုပ်ပေးနေတယ်လို့ဆိုပါတယ်တိုက်ပွဲငြိမ်တဲ့အချိန်မိုင်းတွေကိုရှင်းလင်းပေးတာဖြစ်တယ်လို့ဒီမော့ဆိုမျိုးနဲ့ PDF ပြန်ကြားရေးတာဝန်ကကိုကရန်က VOA ကိုပြောပါတယ်စစ်ကောင်စီဘက်ကပေါအားပြင်းတဲ့မိုင်းမျိုးတွေအသုံးပြတာတွေ့ရတယ်လို့သူကဆိုပါတယ
်သူတို့စခန်းတည်ရှိတဲ့ပေါဝင်ပြန်မြို့မြို့မိုင်းကိုကျွန်တော်တို့ကယာနဲ့စီထောင်ထားတယ်လေဆိုတော့ကျွန်တော်တို့ဒီမိုင်းကိုကျွန်တော်တို့ရှင်းနေချိန်မှာသင်္ကေတလည်းမရှိတဲ့အတွက်ကျွန်တော်တို့ရှင်းရတဲ့စိတ်ဆင်မပြေဘူးပေါ့နော်အဲ့လိုလေကျွန်တော်တို့ကြုံရတယ်ပေါ့နော်ဥပမာကျွန်တော်တို့ဒေါန်ခါလို့နေမျိုးကတော့သူကမြေစူဒါရှိတယ်လေအပီကရနေတမျိုးနဲ့မိုင်းဆိုဒီချင်တော့မြေတွေကပြန်ဖောင်းပေါ့နော်ဖောင်းရတဲ့အခါကျတော့ကျွန်တော်တို့စိတ်ဆင်မပြေတော့အမြင်ဖြစ်နေတာဒါဆိုကျွန်တော်တို့ပြည်သူတို့ကသူတို့ဟိုရမအိမ်မဆန်ခဲ့တဲ့ပြည်ကြီးတွေပြန်ယူဖို့တော့ကျွန်တော်တို့လောကကြည့်မထားတော့ဘူးပေါ့နော်လောကပြီးမပြောင်းတော့ဘူးပေါ့နော
်ဒီမော့ဆို PDF ဖွဲ့ထဲမှာတင်မိုင်းရှင်းလင်းရေးလုပ်ရင်းနဲ့အ ਨੇ ဆုံးခြေလက်ပြရှဒံယာရသူ73ဦးတစ်ဆုံးသူ14ဦးထိရှိနေတယ်လို့ဒီမော့ဆိုမျိုးနဲ့ PDF ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒ ဒီလိုမန်းရှင်းလင်းရေးလုပ်နေတဲ့နေရာမှာစက်ပစ္စည်းကိရိယာတွေမရှိဘဲလူအားနဲ့ရှင်းလင်းနေရတာမျိုးအခက်အခဲဖြစ်နေပြီးအခုနောက်ပိုင်းမြေမြုပ်မိုင်းတွေကိုမရှင်းလင်းနိုင်တော့ဘူးလို့ဆိုပါတယ်ဒီမြေမြုပ်မိုင်းတွေဟာစစ်တပ်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ဒေသခံနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပေမဲ့ VOA ကတိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျ